အမေရိကန်ပြည်ထောင်စုမှာခရစ်စမတ်နဲ့နှစ်သက်ကူအားလာရက်ကာလအတွင်းခရီးသွားသူစံချိန်တင်ပြတ်နိုင်ပြီး2019ခုနှစ်ထက်ပိုများနိုင်တယ်လို့ခရီးသွားတဲ့တရုတ်ပို့ဆောင်ရေးဌာနတွေကထုတ်ပြန်ပြောဆိုထားပါတယ်။စနေနေ့ကနေလာမယ့်နှစ်သက်ကူနေ့အထိကိုနေထိုင်ရနေရာကနေအနည်းဆုံးမိုင်50ကနေအထက်ခရီးသွားမဲ့သူအရေအတွက်ဟာ119သန်းကျော်လောက်ရှိမယ်လို့ကုန်လမ်းပို့ဆောင်ရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီဖြစ်တဲ့အေသုံးလုံးကုမ္ပဏီကဒီကနေ့ပြောဆိုထားပါတယ်ခရစ်စမတ်နဲ့နှစ်သက်ကူကာလစနေတနင်္ဂနွေရက်တွေဟာကုန်လမ်းနဲ့လေဆိပ်တွေမှာလူအစီအကားဆုံးအချိန်ဖြစ်ပါတယ်အမေရိကန်လေကြောင်းလိုင်းတွေမှာပြီးခဲ့တဲ့ဇာတာပရင်းနေ့ကနေဇန်နဝါရီလ6ရက်နေ့အထိ19ရက်အတွင်းအနည်းဆုံးခရီးသည်54သန်းကိုပို့ဆောင်ပေးရဖို့မျှော်လင့်ထားတယ်လို့အမေရိကန်လေကြောင်းလိုင်းအသင်း Airlines for America ကလည်းကမန်းထားပါတယ်ဒါပြီးခဲ့တဲ့နှစ်ကတည်း600ခန့်နှုန်းတိုးလာတာဖြစ်ပါတယ်ခရီးသွားအားလုံးရဲ့900ခန့်နှုန်းလောက်ကတော့90ရာခိုင်နှုန်းကျော်လောက်ကတော့ကုန်လမ်းကသွားမှာဖြစ်တဲ့ကြောင့်အေသုံးလုံးကုမ္ပဏီကပြောဆိုထားပါတယ်